COVID-19 ကရောဂါကြောင့်ထိခိုက်နေတဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုကူညီဖို့အတွက်ယူရိုငွေဘီလီယံ900ရံပုံငွေသုံးသွားမယ်လို့ယူရိုငွေကြေးသုံးဆွဲတဲ့ EU နိုင်ငံ19ခုရဲ့ပန်နာယီဝန်ကြီးတွေကသဘောတူခဲ့ကြပါတယ်။အခုလောက်ပမာဏများပြားတဲ့ထောက်ပံ့ကူညီရေးရံပုံငွေတွေအရင်ကဘယ်တော့မှမရှိခဲ့ဘူးလို့ယူရိုငွေသုံးနိုင်ငံများဥက္ကဋ္ဌမာစီယာနိုဆန်တန်နိုကပြောကြားခဲ့ပါတယ်။
The package we approved today is of a size close to 4% of European.
ဒီနေ့ဒီလိုက်တဲ့ပန်နာရေးကူညီငွေဟာဥရောပသမဂ္ဂတစ်ခုလုံးအတည်ပြုလုပ်မှု GDP တန်ဖိုးရဲ့400%နီးပါးလောက်ရှိပါတယ်။ကြေတနာချင်းဆိုင်ရာချိန်ပါ EU စီးပွားရေးကိုချက်ချင်းထိမှတ်ပေးပြီးအကာအကွယ်ပေးမယ်အစွမ်းထက်တဲ့ထောက်ပံ့မှုဖြစ်တယ်လို့ယူရိုငွေသုံးနိုင်ငံများဥက္ကဋ္ဌကဗီဒီယိုလင့်ကတင်ဆက်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်။ကာယောဂါကြောင့်ကုမ္ပဏီတွေအလုပ်သမားတွေကျန်းမာရေးဆောင်ရှားမှုစနစ်တွေထိခိုက်နေတာရောပါစေရေးအတွက်အခုအတည်ပြုလိုက်တဲ့ငွေတွေကိုသုံးစွဲမှာဖြစ်ပါတယ်။ COVID-19 ကာယောဂါကြောင့်အတော်လေးထိခိုက်နေတဲ့အီတလီနဲ့စပိန်နိုင်ငံတွေအနေနဲ့လိုအပ်နေတဲ့ကျန်းမာရေးဆောင်ရှားမှုစနစ်အတွက်သုံးစွဲကြွေးကြားခံထောက်ပံ့ငွေယူရို140ပြည်တရာအထိကိုမြန်မြန်ဆန်ဆန်ရရှိနိုင်မှာဖြစ်ပါတယ်။ထောက်ပံ့ရေးရံပုံငွေကိုရရှိဖို့အတွက်နိုင်ငံတွေအနေနဲ့ကုန်ကျနေတဲ့ကျန်းမာရေးအတုံးစရိတ်တွေကိုပြသရမယ်လို့ဥက္ကဋ္ဌမာရီယိုဆန်တန်နိုကပြောကြားခဲ့ပါတယ်။